Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ Washington မြို့တော် View American အတန်းကနေ2016ခုနှစ် August လ26ရက်တောက်ကြနေညနေခင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ 9mm 16 19နဲ့ 25 ရို့ကနေစတင်အတန်းလွှင့်နေပါတယ်ခင်ဗျာ။ဒီညနေခင်းအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုလက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာပါပါ။တူရကီတောင်ပိုင်းကစီဇာမျိုးရဲစခန်းတစ်ခုမှာကားဘုံဖောက်ခွဲတာကြောင့်ရဲတပ်ဖွဲ့ဝင်17ယောက်ထဲမှာနေတည်ဆုံသွားပါတယ်။လူ160ကျော်တည်ဆုံရတဲ့ငလျင်ကြီးလှုပ်ထားပြီးတဲ့နောက်အီတလီမှာနောက်ဆက်တွဲအပြင်းငလျင်နှစ်ခုမနေ့ကထထုတ်ပါတယ်။ဆီးရီးယားစစ်ပွဲအဆုံးသတ်ရေးအမေရိကန်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ငញ្ញញ្ញီလာကန်ချင်းပေါ့ဖို့ရပ်ပိုင်းပဲလိုတော့တဲ့အချိန်မှာမြန်မာနိုင်ငံမြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်
။ကေရေတာယင်တုံရှေ့ဒန်ကာကင်ပို့စ်ဖြစ်တဲ့လိုက်ဖုံဆိုတဲ့နေရာမှာတိုက်ပွဲဖြစ်ပါတယ်
။ KIO ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးပြောသွားတာဖြစ်ပါတယ်။အပြေဆုံးကိုမချခင်မှာနားဆင်ရမှာပါ။ဒါပြင်ပြီးခဲ့တဲ့ရပ်ပိုင်းတွေအတွင်းမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ငလျင်နဲ့ငရင်နောက်ဆက်တွဲတွေကြောင့်ချေဟောင်းဖျားစီဒီတွေနာသွာလာတာတွေသတိထားဖို့သတိပေးလိုက်တဲ့အကြောင်းတစ်ခါငရင်နဲ့ပတ်သက်ပြီးတော့အများပြည်သူဘာတွေကိုစိုးရိမ်နေကြသလဲဆိုတော့အပါအဝင်အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့နှမ်းလောင်လို့ချိန်ညားပေးမှာဖြစ်ပါတယ်ဗျာ
တူရကီနိုင်ငံတောင်ပိုင်းကစီဇော်မြို့မှာဒီကနေ့ကားဘုံတလုံးပေါက်ခွဲတာကြောင့်ရဲတပ်ဖွဲ့ဝင်17ယောက်ထဲမှာနေတည်ဆုံပြီးတခြားလူအများပြားဒဏ်ရာရသွားတယ်လို့စေုံတာဝန်ရှိသူတွေကပြောပါတယ်ရဲတပ်ဖွဲ့စစ်စေးရေးဂိတ်တခုလိုယူဆတဲ့အခင်းဖြစ်နေရမှာပေါက်ကွဲမှုဖြစ်ပြီးတဲ့နောက်မိဂိုလုံးကြီးတက်နေတာကိုဒေသတွင်းရုပ်သံသတင်းဌာနတွေကလှုပ်လင့်ပြထုတ်လင့်ပြသပါတယ်ဒီကနေ့ဒေသစံတော်ချိန်မနေ့6နာရီခွဲပတ်ဝန်းကျင်မှာပေါက်ခွဲတာဖြစ်ပြီးတူရကီအာဏာပိုင်တွေကလက်တုံ့ပြန်မယ်လို့အခိုင်အမာပြောပါတယ်တိုက်ခိုက်သူတွေနဲ့ထိုက်တန်တဲ့လက်တုံ့ပြန်မှုကိုလုပ်သွားမှာဖြစ်ပြီးအကြမ်းဖက်ဝါဒကင်ဆွဲတဲ့ဘယ်အဖွဲ့အစည်းမှတူရကီကိုထိန်းချုပ်ထားနိုင်မှာမဟုတ်ဘူးလို့အစ္စတန်ဘူးမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်တူရကီဝန်ကြီးချုပ်ဘင်နလီယူဒရင်ကပြောပါတယ်။စီဇာမြို့ဟာဆီးရီးယားအီရတ်တိုနဲ့နယ်စပ်ထိနေတဲ့ဆီရနက်ပြည်နယ်မှာရှိပြီးကတ်လူဦးရေအတော်များများရှိတဲ့မြို့ပါ။တိုက်ခိုက်မှုရဲ့လက်သက်ဖြစ်အခုချိန်ထိဘယ်သူကမှမပြောသေးပေမဲ့နိုင်ငံပိုင်အနာဒိုလူသတင်းဌာနကတော့ကာဒီစတန်လူသမားပါတီ PKK ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ PKK အဖွဲ့ကိုအကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့တစ်ခုဖြစ်သတ်မှတ်ထားပြီးအဲ့ဒီဒေသကတိုက်ခိုက်မှုတွေမှာပါဝင်ပတ်သက်တယ်လို့ယူဆထားတာပါ။ရဲစခန်းတစ်ခုတည်းမနဲ့တိုက်ခိုက်မှုအတွက်သူတို့လက်ချက်ဖြစ်တယ်လို့ PKK အဖွဲ့ကကြေညာထားဘူးပါတယ်
။အီတလီနိုင်ငံအလဲပိုင်းမှာပုတ်ထုံးတွေကအင်အားပြင်းငလင်လှုပ်သွားပြီးတဲ့နောက်အမထရီချင်းမြို့မှာတောက်ကြားနေကအပြင်းနဲ့နောက်ဆက်တွဲငလင်တစ်ခုလှုပ်သွားပါတယ်။ဒီနောက်ဆက်တွဲငလင်ငယ်တွေဟာပြင်အား 4.3 နဲ့ 4.9 ရှိတာကြောင့်အဆောက်အုံတွေပိုးပြီးပျက်စီးသွားစေတယ်လို့မိခိုးတွေထွက်လာတာကြောင့်လည်းမြို့ခံတွေပိုးပြီးတော့ကြောက်လန့်သွားခဲ့ကြပါတယ်။ပုတ်ထုံးနေမနဲ့အစောပိုင်းငလင်ဆောက်လုပ်တဲ့အချိန်ကလေးကဆိုရင်နောက်ဆက်တွဲငလင်ငယ်ပေါင်း900ကျော်လှုပ်သွားခဲ့ပေမဲ့အများစုကတော့တိတ်အားမပြင်းပါဘူးပုတ်ထုံးနေကလှုပ်တဲ့ပြင်အား 6.3 နဲ့ငလင်ကြောင့်တေဆုံးသူပေါင်း269ဦးရှိသွားပြီလို့အရက်ဖက်ကကွယ်ရေးတာဝန်ရှိသူတွေကပြောပါရတယ်တေဆုံးသူအများစုကငလင်အပြင်းထန်ဆုံးလှုပ်ခဲ့တဲ့အမထရီချေအကွီဒါနဲ့အကူမူလီမြို့ကဖြစ်ပါတယ်ငလင်ဒါကြောင့်မြို့တွေလည်းအတော့ကိုပျက်စီးသွားပါတယ်တံရရသွားတဲ့လူပေါင်း400ကျော်လဲဆေးကုသမှုခံယူနေရတယ်လို့အီတလီအရက်ဖက်ကကွယ်ရေးဌာနကပြောပါရတယ်တေဆုံးသွားသူတွေထဲမှာနိုင်ငံခြားသားခရီးသွား12ဦးထက်မနည်းပါတယ်လို့ဆိုပါတယ်ဒီထဲက3ဦးဟာဗြိတိန်နိုင်ငံကဖြစ်ပြီးရူမေးနီးယားက6ဦးနဲ့စပိန်ကနေဒါနဲ့အယ်ဆယ်ဗာဒေါနိုင်ငံက2ဦးစီပါဝင်ပါတယ်ရှာဖွေရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်နေတာနဲ့အမျှတိုက်ဆုံသူအရေအတွက်နောက်ထပ်အတည်ပြုနိုင်မယ်လို့ခန့်မှန်းထားကြောင်းတာဝန်ရှိသူတွေကပြောပါတယ်ရှာဖွေရေးလုပ်သားတွေနဲ့အတူအနှံ့ခံခွဲတွေကအပြက်စီးပုံတွေကိုတူးဆွဖယ်ရှားရင်းနောက်ထပ်အသက်ရှင်ကျန်ရည်သူတွေကိုလိုက်လံရှာဖွေနေပါတယ်
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကပင်လယ်ကမ်းခြေမှာဖွင့်ထားတဲ့စားတောက်ဆိုင်တစ်ခုကိုတနသမားတွေကဝင်တိုက်ပြီးသိမ်းထားတာအဆုံးသတ်သွားပြီလို့ဆိုမာလီလူမျိုးရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အဲဒီတိုက်ခိုက်မှုမှာလူ9ယောက်ထဲမှနေတည်ဆုံပြီးတနသမား2ဦးလည်းတည်ဆုံတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတူကဒီကနေ့ပြောပါတယ်။ဒီကနေ့အာယုမတက်ခင်လေးမှာပဲအဲဒီတိုက်ခိုက်မှုအဆုံးသတ်သွားတယ်လို့မိုဂါဒီရှုရဲတပ်ဖွဲ့အကြီးအကဲဘူမူကြီးဘီရှားကပြောတာပါ။လူမျိုးရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအဆုံးသတ်သွားပြီဖြစ်ပြီးစားတောက်ဆိုင်ထဲမှာပိတ်မိနေတဲ့ရဲသားအများစုကိုကယ်တင်လိုက်ပြီးတော့ဆိုင်ကိုလုံးဝပြန်ထိန်းထားလိုက်ပါပြီလို့မိုဂါဒီရှုမြို့တော်အခင်းဖြစ်နေရာကနေဘီရှားကပြောပါတယ်။ဘန်နာဒီယာကမ်းခြေစားတောက်ဆိုင်နားမှာဂျာတာပရီနေညာကကားဘုံတစ်လုံးဖောက်ခွဲလိုက်ပြီးတနတ်နဲ့ဝင်ပစ်ပြီးတော့စတိုက်တာပါ။အဲရှာဘတ်စစ်သွေးကြွားတွေကသူတို့အဖွဲ့လက်ချက်လို့ချက်ချင်းပဲကြေညာပါတယ်။တိုက်ခိုက်မှုအတွင်းလူ9ဦးသေဆုံးပြီးရဲသား9ဦးနဲ့လူမျိုးရေးတပ်ဖွဲ့ဝင်2ဦးပါတယ်လို့ဘူမူကြီးဘီရှားကပြောပါတယ်။တနတ်သမား2ဦးကိုလည်းတုတ်တင်လိုက်ပါတယ်။နောက်ထပ်စစ်သွေးကြွတူကိုတော့တိုက်ပွဲအတွင်းဖမ်းမိလိုက်တယ်လို့လူမျိုးရေးတပ်ဖွဲ့တွေကပြောပါတယ်။ အဲ့ဒီအခင်ဖြစ်တဲ့နေရာပတ်ဝန်းကျင်မှာတူရကီနိုင်ငံရဲ့ကမ္ဘာပေါ်မှာအကြီးဆုံးတန်ရုံကိုမကြသေးခင်ကပဲဖွင့်ထားပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တို့ဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံဆွေးနွေးပြီးဆီးရီးယားနိုင်ငံတွင်တိုက်ခိုက်မှုတွေအဆုံးသတ်နိုင်ဖို့အတွက်ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးစတင်ဆွေးနွေးကြပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်ကြာရာပတ်နေ့တုန်းကတော့ဝန်ကြီးကယ်ရီဟာဆိုရီအာရေဗီယာနိုင်ငံကိုသွားရောက်ပြီးဆီးရီးယားနိုင်ငံတွင်အမေရိကန်ရဲ့စစ်ဆင်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆိုရီမင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ပင်လယ်ကွေ့ဒေသပူပေါင်းဆောင်ရွက်ရေးကောင်စီနဲ့ဘာရိန်းနိုင်ငံတို့ကတန်တမာတွေနဲ့လည်းဒီဆွေးနွေးပွဲတက်ရောက်ခဲ့တယ်လို့ဆီးရီးယားနိုင်ငံဆိုင်ရာအမေရိကန်ရဲ့လှုပ်ဆောင်ချက်တွေအပေါ်ဒီနိုင်ငံတွေကထောက်ခံတယ်ဆိုတာကိုမစ္စတာလက်ဗရော့နဲ့တွေ့ဆုံမှုမတိုင်ခင်မှာဝန်ကြီးကယ်ရီကပြသလိုတာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားထိပ်တန်းတန်တမာတွေနဲ့အရင်ဆုံးတွေ့ဆုံညှိနှိုင်းမှုတွေတုန်းကတော့အမေရိကန်နဲ့ရုရှားပတ်ဝန်းပတ်သက်နေတဲ့ဆီးရီးယားပဋိပက္ခအဆုံးသတ်ရေးကြိုးပမ်းမှုတွေမအောင်မြင်ခဲ့ပါဘူး။ဆီးရီးယားနိုင်ငံတွင်ဆန့်ကျင်ဘက်အဖွဲ့တွေကိုအမေရိကန်နဲ့ရုရှားနိုင်ငံတွေကတစ်ဖက်စီကနေကူညီထောက်ပံ့ပေးနေတာပါ။ဒီကနေ့တွေ့ဆုံမှုတွင်မှာတော့နှနိုင်ငံစလုံးကလိုလာတဲ့ဆီးရီးယားက IS စစ်သွေးကြွတွေချေမှုန်းရေးလုပ်ငန်းတွေမှာစီးရေးအရာပူပေါင်းဆောင်ရွက်မှုတွေနဲ့တရင်အချက်အလက်တွေမျှဝေအသုံးပြုတာတွေလုပ်သွားဖို့ကိစ္စသဘောတူညီချက်ရယူနိုင်ဖို့နှစ်ဖက်စလုံးကကြိုးပမ်းကြမှာဖြစ်ပါတယ်။
ယေဘေးကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝေကနေတောက်ကြညနေဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်အီရန်ဒေါ်လာရဲ့အဆောင်တက်ကရေရင်လေးစင်းဟာအင်္ဂါနေ့ကနိုင်ငံတကာရေပိုင်တစ်ထက်မှာအန်ဒရယ်ရှိပြီးညံ့ဖျင်းလာတဲ့လူလူပုံမျိုးနဲ့အမေရိကန်ဒုံးကျည်ဖြတ်သင်္ဘောနာအထိအချိန်နဲ့မောင်းပြီးကတ်လာခဲ့တယ်လို့အမေရိကန်ရေတပ်ကပြောပါတယ်။ USS နေဇေးသင်္ဘောကနေအီရန်ရေရင်တွေကိုသတိပေးတဲ့အနေနဲ့မီးကြီး10ခုပစ်ခတ်ပြီးအိုအော်ဆွဲအချက်ပြပေမဲ့အီရန်ရေရင်တွေဘက်ကပြန်ပြီးမတုံ့ပြန်ပါဘူး။အီရန်ရေရင်လေးစင်းဟာနေဇေးသင်္ဘောနာနဲ့295မီတာအကွာအဝေးထိကတ်လာတာကြောင့်မတိုက်မိစေဖို့အတွက်ကမ်းလွန်ရေနံနှင်းတွေနဲ့အန်ဒရယ်ရှိလောက်အောင်ကန့်နေတဲ့ကြားကပဲသင်္ဘောကိုလမ်းကြောင်းပြောင်းလိုက်ရပါတယ်။အဲ့ဒီအင်္ဂါနေ့ကဖြစ်ရဟာမဟာဗျူဟာရအရေးပါတဲ့ဟော်မူးစ်ရေလည်ကြားမှာဖြစ်တာပါ။အီရန်နိုင်ငံဟာအမေရိကန်စစ်သင်္ဘောကိုအနှောက်အယှက်ပေးပြီးနိုင်ငံတကာဥပဒေကိုချိုးဖောက်တယ်လို့အမေရိကန်ရေထဲကစွပ်စွဲပါတယ်။ဒီဖြစ်ရနဲ့ပတ်သက်ပြီးအီရန်ဘက်ကအခုချိန်ထိတော့ဘာဖြစ်ရှင်းချက်မှထွက်မလာသေးပါဘူး
။ရုရှားလွတ်တော်အမတ်တယောက်ရဲ့သားဟာအကျွေးဈေးဝယ်ကတ်တွေကိုတကဘာလုံးမှာခိုးယူဖို့စီစဉ်ဆောင်ရွက်ခဲ့တယ်ဆိုတဲ့လောက်ရနဲ့အမေရိကန်နိုင်ငံမှာအပြစ်ရှိကြောင်းတွေးရှိထားပါတယ်။ဒါဟာတမိုင်းတလျှောက်အများဆုံးတိုးပွားလာနေတဲ့အကျွေးဝယ်ကတ်တွေခိုးယူရတဲ့လောက်ရဖြစ်တယ်လို့အဆိုရရှိနေတွေကပြောပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မဟာမိတ်လွတ်တော်အမတ်ဗယ်လာရီဆာနီနက်ဖ်ရဲ့သားဖြစ်သူရိုမန်ဆာလီနက်ဖ်ရဲ့ပြစ်မှုနဲ့ပတ်သက်လို့ဂျူရီလူကြီးတွေကနေ့ရက်နေ့ပါစဉ်စားတုံ့တက်ပြီးတဲ့နောက်အပြစ်ရှိကြောင်းဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့တရားရုံးမှာကြာတာပရင်းတွေကဆုံးဖြတ်လိုက်တာပါ။ရိုမန်ကိုပြစ်မှု38ခုနဲ့အပြစ်ရှိကြောင်းတွေ့ရှိထားတာပါဒီထဲမှာအွန်လိုင်းကနေငွေတွေခိုးယူတဲ့ဆွဲချက်9ခုပါပါတယ်ဒီဇင်ဘာလ၂ရက်နေ့မှာအမိန်ချမှတ်ရင်တော့သူ့အနေနဲ့အနှစ်40အကျဉ်းချခံရနိုင်ပါတယ်အစိုးရရှင်းနေရဲ့အစိုးရသူဟာအကျွေးဝယ်ကတ်တွေကနေဒေါ်လာတန်190နီးပါးခိုးယူခဲ့တယ်လို့ဆိုပါတယ်ဆာလီနက်ဖာအမေရိကန်နိုင်ငံထက်ကနီဗာဒါနဲ့ဂျော်ဂျီယာပြည်နယ်တွေမှာလည်းအလားတူပြစ်မှုတွေနဲ့ဆွဲချက်တင်ခံထားရတယ်လို့သူရဲ့ရှင်းနေကပြောသလိုအယူခံဝင်မယ်လို့လည်းဆုံးဖြတ်ထားတယ်လို့ဆိုပါတယ
်ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်ဟာလူမျိုးရေးခွဲခြားသူသူတို့ဘောက်ကိုချိုးနှိမ်ပြီးဆက်ဆံတတ်သူတူအဖြစ် Republican သမ္မတလောင်း Donald Trump ကပြောဆိုနေတာသတင်းတစ်ပတ်ကျော်လာပါပြီ။ Clinton ဟာ African ຫນွယ်ဘွား American နိုင်ငံသားတွေရဲ့အလုံးလက်မဲ့နဲ့ရာဇဝမှုဆိုင်ရာပြဿနာတွေကိုလွတ်လွတ်ရှုပြီးမဲရဖို့အတွက်ပဲကြည့်တယ်ဆိုပြီးတော့ Trump ကဆွဆွပြောဆိုပါတယ်။ Democratic Party ဦးဆောင်တဲ့အစိုးရဆက်ဆက်ဟာ African ຫນွယ်ဘွား American နိုင်ငံသားတွေအတွက်ဆယ်စုနှစ်ပေါင်းများစွာဘာမှလုပ်မပေးနိုင်ခဲ့ဘူးလို့ Trump ကဆိုပြီးနိုဝင်ဘာလသမ္မတယူကောက်ပွဲမှာသူ့ကိုမဲပေးလို့ခင်ဗျားတို့မှာဘာများဆုံးရှုံးစရာရှိမှာလဲလို့မေးခွန်းထုတ်ပါတယ်။အဲ့ဒီဘော်ကလင်တန်ကရဲ့တော်ကြာဘာမှမပြောသလောက်နေခဲ့ပြီးဂျာတာပရီနေကတော့အပြင်းအထန်ပြန်တုံ့ပြန်ပါတယ်ထရမ့်ဟာအာဖရိကန်ຫນွယ်ဘွားအမေရိကန်နိုင်ငံသားတွေအကြောင်းပြောတဲ့အခါထိခိုက်စော်ကားပြီးမယင်ကျေးတဲ့တုံ့နှုံတွေနဲ့ပြောဆိုပြီးတော့ဆုံရှုံတာတွေလူသတ်မှုတွေမူရစေဝါနဲ့ကြောင်းတွေမကောင်းတဲ့အကြောင်းကိုပဲမြင်နေလို့နီဗာဒါပြည်နယ်မှာဂျာတာပရီနေကလုပ်တဲ့မဲဆွယ်စည်းရုံးပွဲတွင်ကလင်တန်ကပြောပါတယ်
ဆီးရီးယားနိုင်ငံအလက်ပိုမြို့ကအစိုးရတပ်ကိုအထက်ကစန့်ကျင်တိုက်ခိုက်ဖို့ဆိုပြီးမူလကဖွဲ့စည်းထားတဲ့အာရပ်သဘုံတွေကိုတူရကီနိုင်ငံကအားပေးထောက်ခံလိုက်ပါတယ်။ IS အကြမ်းဖက်သမားတွေကိုတည်တရင်ပတ်ထဲမှာပြင်းပြင်းထန်ထန်တိုက်ခိုက်နေကြတာပါ။ဆီးရီးယားစစ်ပွဲစတင်ဖြစ်ပေါ်တဲ့2012ခုနှစ်ကတည်းကသမ္မတဘရှာအယ်အာဆတ်ရဲ့တပ်တွေကိုတိုက်ပွဲပေါင်းစုံမှစန့်ကျင်တိုက်ခိုက်နေတဲ့သဘုံအဖွဲ့ဆယ်ဖွဲ့ဟာ IS တို့ထိန်းချုပ်ထားတဲ့ Jala Blues မြို့ကိုအုပ်စုလိုက်ဝိုင်းတိုက်နေတာပါ။ဒီအုပ်စုတွေကိုဆီးရီးယားလွတ်မြောက်ရေးတပ် FSA လို့ခေါ်ပြီးဘာသာရေးနဲ့မပတ်သက်အဖွဲ့ ဖြစ်စီးရီးယားစစ်တပ်ကနေဗက်ပြောင်းလာသူတွေနဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။တပုံတပ်ဖွဲ့ဝင်ပေါင်း1500ပတ်ဝန်းတိုက်ခိုက်နေတဲ့ပြင်ထန်တဲ့တိုက်ပွဲထဲမှာ FSA တပ်ခွဲတွေဖြစ် Al-Sham Legion, Levin Front, Noradin El Anaki, Tayin Jaish El Dahia, Aha Al-Sham တပ်ဖွဲ့တွေပတ်ဝန်းတိုက်ခိုက်နေတာဖြစ်ပါတယ်ရှင်
။ပြင်သစ်နိုင်ငံမှာပါကီနီလို့ခေါ်နေကြတဲ့မွတ်စလင်မျိုးသမီးတွေပင်လယ်ကမ်းခြေမှာဝေကြတဲ့ရေကူးဝတ်စုံကိုမဝေ့ရဘူးလို့ပိတ်ပင်ကန့်သတ်ထားတဲ့ကိစ္စပြင်သစ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကဒီကနေ့ဆုံးဖြတ်ချက်ပေးဖို့စီစဉ်ထားပါတယ်။ဒီဝတ်စုံကိုပိတ်ပင်ကန့်သတ်တာကြောင့်နိုင်ငံတကာမှာအခြေတည်ငြင်းပွားပွဲဖြစ်လာနေတာပါ။မွတ်စလင်မျိုးသမီးတို့ချိုးဝတ်တဲ့မျက်နှာပဲပေါ်ပြီးဒီကုလုံးဖုံးထားတဲ့ရေကူးဝတ်စုံဟာပြင်သစ်ဥပဒေတွေကိုချိုးပေါက်တယ်ဆိုပြီးတော့ကန်ယူရမ်မျိုးတွေမှာပိတ်ပင်ကန့်သတ်ထားတာပါခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ရှင်းညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲသတင်းနဲ့စကြင်ပါတယ်။လာမယ့်သတင်းဘက်မှာပြည်တော်စုညီညာရေးညီလာခံကိုနေပြီးတော့မှကျင်းပဖို့ပြင်ဆင်နေချိန်မှာပဲခချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ရှမ်းပြည်နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့ရဲသားနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်လက်ရှိကျင်းပမဲ့ညီညာရေးညီလာခံအပေါ်မှာရိုက်ခတ်တာတွေရှိနိုင်ကြောင်းသုံးသက်တာတွေလည်းရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့လက်ရှိကျင်းပမဲ့ပြည်တော်စုညီကြဲရေးညီလာခံ21ရာစုပင်လုံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးဒီပါပါဝင်တယောက်ဖို့ပြင်ဆင်နေကြမှာပဲအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချို့ကြားမှာတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေခဲ့တာပါလောလောဆယ်ဖြစ်ပွားတဲ့တိုက်ပွဲတွေကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာဖြစ်ပြီးကချင်ပြည်နယ်ကတိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
ဒီနေ့ကတော့ဟိုကေရေတယင်းတုံရှေ့တန်းကာကင်ပို့စ်ဖြစ်တဲ့လိုက်ဖုံဆိုတဲ့နေရာမှာတိုက်ပွဲဖြစ်ပါတယ်တမတော်ဘက်ကလည်းနာပြီးမှသူသိချင်းတယ်လို့ကြားပါတယ်အတင်းကြီးကတော့မသိဘူးဒါပေမဲ့ချစ်ချောင်းနဲ့ချောင်းနဲ့လာမှဝင်တိုက်တယ်လို့ကြားရတယ်။ဒီမနေ့အစိုးရနဲ့ဖြစ်တယ်လို့ကြားပါတယ်
။ဒီတိုက်ပွဲဖြစ်ပေါ်တာနဲ့ပတ်သက်ပြီးအစိုးရတပ်မတော်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့စဒုံးကနေဝိုင်းမော်ကိုဆင်းလာတဲ့အစိုးရတပ်မတော်ရင်တန်းကို KIA တပ်ဖွဲ့ကခြုံခိုတိုက်ခိုက်ခဲ့ကြောင်းနဲ့တပ်မတော်ဘက်ကထိခိုက်ကြဆုံးတာတွေရှိကြောင်း KNG ကကချင်သတင်းဌာနကဒီကနေ့ထုတ်ပြန်ထားပါတယ်။ဒုဗိုလ်မှူးကြီးနော်ဘူးကတော့ဒီတဲ့င်းမကြားသိရကြောင်းအခုလိုပြောပါတဲ့
ကျွန်တော်တို့ကတော့မကြားမိပါဘူးလင်ခဲ့တဲ့နပတ်လောက်အရင်မှာတော့တစ်ခေါက်တက်ပွဲဖြစ်တဲ့ကြားပါတယ်ဒါပေမဲ့ဒီတဲ့ပိုင်းကတော့မကြားဘူးခင်ဗျာဒီတဲ့င်းကတော့
ပြီးခဲ့တဲ့ရက်တွေကတော့ဝိုင်းမော်ဖားကန်နဲ့တနိုင်းဒေတာဘက်တွေမှာလည်းအစိုးရတက်မတော်နဲ့ KIA အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲကတော့ဒီလ25ရက်နေ့ညနေပိုင်းကနန်းခမ်းမြို့နယ်မှာအစိုးရတပ်မတော်နဲ့ PSLF TNLA ခေါ်တအမ်းပလောင်တပ်ဖွဲ့အကြားမှာဖြစ်ပွားခဲ့ပြီးတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုနန်းခမ်းမြို့နယ်ကဒေသခံတအူးကအခုလိုပြောပါတယ်
။မနေ့တုန်းက6နိုင်အစားနေပြီးတော့6နိုင်ခွဲအထိကအားလက်နက်ငယ်တွေနဲ့ဖြစ်ဆက်ကြတာ။လက်နက်ကြီးနဲ့ဖြစ်ကြတော့မချက်ပေါင်းချက်တော့ကြားရတယ်ဒီတိုင်းပြင်းနဲ့ကြီးစာနာပဲလာလဲတော့မသိဘူးဟိုနားရွာသားနှစ်ဦးတော့ခြေတော့ထိသွားတယ်မင်းကထိထိချင်းနမ်ခမ်းဆေးယုံကိုလဲတယ်နမ်ခမ်းဆေးယုံကအစမပြေတော့မူဆဲလဲတယ်အမူဆဲလဲတော့နောက်တယောက်ကအယိုးထိသွားတာနဲ့တူတယ်သူကအိုင်မဆင်မဆိုအယိုးဆီအောင်မရှိလို့သူကလာရှုပ်ထိခွဲလိုက်တယ်လို့ကြားလိုက်တယ်
ညဘက်ပိုင်းမှာတော့ကောင်းတက်ရွာအနီးမှာလက်နက်ကြီးပောက်ကွဲသံတွေကြားရကြောင်းလည်းပြောပါတယ်။ညင်ကြဲညီလာခံကျင်းပမဲ့အချိန်တိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်မှာ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းရေးမှူးဦးထွန်းစော်ကအခုလိုပြောဆိုပါတယ်
။တတိယအစုပင်လုံးညီလာခံစီဝေးတက်တော့မယ်တက်ဖို့တက်လည်းပြင်ဆင်နေပြီ။ဒါလို့ရှင်နေမျိုးပါဒီလိုဖြစ်တာကတော့လုံးဝမသိတော့ဘူးလို့ကျွန်တော်မြင်တယ်။ဒါကအစိုးရဘက်ကနေပြီးတော့မှတက်မတော်နဲ့အသေးချာညှိပြီးတော့မှလုပ်ဖို့လိုတယ်လို့မြင်ပါတယ်။အဲ့ဒီမိပင်အခြေအနေကကျွန်တော်တို့ဒီစပွဲဝိုင်းဟိုလာပြီးတော့မှရက်ခတ်လိုက်မယ်လို့ကျွန်တော်တို့မြင်ပါတယ
်အစိုးရတက်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ PSLF TNLA ခေါ်တအမ်းပလောင်တပ်ဖွဲ့နဲ့ KIA တပ်ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးမှတ်တဲ့အဖွဲ့တွေဖြစ်ပါတယ်လာမယ့်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုတော့ KIA အဖွဲ့ကအခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့နဲ့အတူပအဝင်တယောက်ဖို့ပြင်ဆင်ထားပေမဲ့တအမ်းပလောင်တပ်ဖွဲ့ကတော့အစိုးရဘက်ကဖိတ်ကြားမယ်မဖိတ်ကြားဘူးဆိုတာမရေမရာရှိနေပြီးဖိတ်ကြားရင်တော့တယောက်ဖို့ရှိကြောင်းတအမ်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်
ကချင်နယ်ရှမ်းပြည်နယ်မြောက်ပိုင်းတွေမှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးတော့ရန်ကုန်ခြေစိုက်သတင်းတော်ကိုမိုးစောပြောသွားတာပါ။အခုတစ်ခါတော့ငလျင်နောက်ဆက်တွဲသတိပေးချက်ကိုထုတ်လွှင့်ပေးခြင်းပါတယ်။မြန်မာနိုင်ငံလယ်ပိုင်း6မြို့အနောက်ဖက်16မိုင်လောက်အကွာကိုဗဟိုပြုတ်ပြီးဗဟိုထူးနေကပြင်အား 6.8 ရှိတဲ့ငရင်လှုပ်သွားပြီးတဲ့နောက်ဂျာတာရီနေ့ည7နာရီမှထိုးခင်မှာပဲတပိတ်ချင်းအရှိတောင်ဘက်10မိုင်လောက်အကွာမှာလဲပြင်အားအဆင့်4ရှိတဲ့ငရင်ငယ်တစ်ခုထပ်ပြီးတော့လှုပ်ခတ်ပါတယ်။အင်းအပြင်းငရင်တစ်ခုနောက်မှာနောက်ဆက်တွဲငရင်တွေလှုပ်လေရှိတာကြောင့်6ငရင်တန်းခံရတဲ့ပကံဘက်ကရှီဟောင်းအမွေနဲ့ဇေရီပထိုးတွေတဝိုက်တောင်ဝင်နဲ့လှူရှားသွားလာသူတွေသတိထားကြဖို့မြန်မာနိုင်ငံငရင်ကော်မတီကလည်းသတိပေးလိုက်ပါတယ်အပြည့်စုံကတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဩဂုတ်လ25ရက်မြန်မာစံတော်ချိန်ည10:48မိနစ်လောက်မှာတပိတ်ချင်းမျိုးအရှိတောင်ဘက်10မိုင်လောက်အကွာကိုဗဟိုပြုပြီးပြင်းအားလေးရှိတဲ့ငလင်ငယ်တစ်ခုလှုပ်ခတ်သွားတာကိုမန္တလေးမြင်းငလင်စခန်းကနေတိုင်းတာရရှိကြောင်းမိုးစလကသတင်းထုတ်ပြန်ပါတယ်။24ရက်နေ့ကတော့သူ့တောင်ဘက်ပိုင်း6မြို့အနောက်ဘက်16မိုင်လောက်အကွာမြေရောက်အနက်52မိုင်လောက်မှာဗဟိုပြုပြီးပြင်းအား 6.8 ငလင်လှုပ်ခဲ့တဲ့အတွက်လူ3ဦးသေဆုံးခဲ့ရတယ်လို့ငလင်ဗဟိုချင်းနဲ့တိတ်ပြီးမဝေးလာတဲ့ရှေးအောင်လက်ရရင်းနဲ့ပြည့်နေတဲ့ပကံမှာဖျားပထိုးရားနဲ့ချီပြီးပျက်စီးခဲ့ရပါတယ်။ဒီငလင်ဟာမြန်မာနိုင်ငံသားတွေနဲ့မဆိုင်လှတဲ့သကိုင်းပြက်ရွေထက်မြန်မာနိုင်ငံအနောက်တောင်ပိုင်းကမြေလွာထူးချက်ကြီးတွေလှုပ်ရှားမှုကြောင့်အဓိကဖြစ်လာတာလို့မြန်မာနိုင်ငံငလင်ကော်မတီအတွင်းမှူးဒေါက်တာမျိုးတန်ကပြောပါတယ
်။အခုလှုပ်တဲ့ငလင်နဲ့သကိုင်းပြက်ရွေနဲ့ကတော့ဘယ်ဆက်သွယ်မရှိဘူးပြ။ဒီငလင်ကလှုပ်တာကဟိုမြန်မာနိုင်ငံရဲ့နောက်ဖက်ပိုင်းကပေါ့။အဲ့တော့ဖြစ်နိုင်မှုများတာကတော့ subduction zone ပေါ့နော်။အိန္ဒိယမြေထူးချက်ကနေပြီးတော့ဘာမှမြေထူးချက်အောက်ကိုစိုက်ဝင်နေတဲ့ဖြစ်စဉ်ပေါ့ဆိုတော့အဲ့ဒီဖြစ်စဉ်ကနေပြီးတော့ဒီအောက်မှာမြေထူးချက်နှစ်ခုတွန်းထိုးထိတွေ့နေတဲ့အနာသက်မြင်းတစ်လျှောက်ကပေါ့လှုပ်တယ်လို့ကျွန်တော်တို့အဲ့လိုပြောရမှာပေါ့
ဒီ after shocks လို့ခေါ်တဲ့နောက်ဆက်တွဲငလျင်လှုပ်နိုင်ခြင်းနဲ့ပတ်သက်ပြီးပြောပြပေးပါ
ငလျင်တိုင်းငလျင်တိုင်းပေါ့တော်တော်များများကတော့ after shock တွေလာတာများတာပေါ့ဆိုတော့ဒီငလျင်မှာလည်း after shock လာနိုင်မယ်လို့မျှော်လင့်ရတာပေါ့လေအဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့2016 April 13/5 နဲ့လှုပ်သွားတယ်ဒါလည်းဟိုကီလိုမီတာ140အနက်ကနေလှုပ်ပြီးတော့ဒါလည်း suggestion ဆောင်ကဖြစ်တာပဲလေ April 13ရက်နေ့ပေါ့ဒီကလီးဝါနဲ့ဒီမုံရွာလန်းအလေတက်တဲ့လောက်မှာထင်ပါတယ်တောကျင်ဆိုတဲ့နေရာလေးမှာလှုပ်သွားတာဆိုတော့အဲ့ဒီငလျင်မှာတောင်မှပဲ magnitude 5နဲ့အထက် after shock တွေလှုပ်ခဲ့တယ်ဆိုတော့ဒီကောင်လည်းလှုပ်ဖို့များပါတယ်ဆိုတော့လာမယ့်ဒီတလာခွဲနှစ်လအတွင်းတော့လှုပ်နိုင်ချေရှိတာပေါ့
ဘယ်လိုနေရာမျိုးတွေမှာတတိထားဖို့လိုပါလဲ
main shop ပေါ့နော် 6.8 မနေ့ကလှုပ်သွားတဲ့ငလျင်ကြောင့်ပစ္စည်းဆုံးရှုံးတဲ့နေရာတွေတော်တော်များများပေါ့ဟိုအဲ့ဒီနေရာတွေမှာဝင်ထွက်သွားလာလှုပ်ရှားမဲ့အခါမျိုးမှာတော့တတိထားရမှာပေါ့ပကံကြောင့်နမူနာပြမယ်ဆိုရင်ဇီတိပထိုးတွေဖြစ်နေတယ်အဲ့ဒီနေရာတွေမှာစာနာတွေပေါ့တူတူတွဲလောင်ကျန်နေတဲ့ဟာမျိုးတွေပတ်ဝန်းကျင်မှာဝင်ထွက်သွားလာမယ်ဆိုရင်တော့after show လုပ်တဲ့အချိန်နဲ့တွားကြိုက်မယ်ဆိုတော့အန်ရီများတာဆိုတော့အဲ့လိုမျိုးပျက်စီးလက်စားအဆောက်အဦလီပြီးမှဝင်ထွက်သွားလာမယ်ဆိုရင်တော့ဒါတတိထားမှာပေါ့
မြန်မာနိုင်ငံငလင်ကော်မတီအတွင်းမှူးဒေါက်တာမျိုးတန်ကတတိပေးသွားတာပါ
ဒေါက်တာမျိုးတန်ပြောသွားတာဖြစ်ပါတယ်ဗုဒ္ဓဦးနေကလုတ်ခဲ့တဲ့ငရင်နောက်ပိုင်းရှေးအောင်လက်ရာတွေရှိရာပုဂံဒေတာကဇီရီပထိုးတော်တွေရဲ့ပျက်စီးမှုနဲ့ရှင်းလင်းထင်းသိအပိုင်းတွေကိုလူများကစိတ်ဝင်စားသလိုရှေးအောင်လက်ရာတွေပျက်စီးပျောက်ကွယ်သွားမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်ချိန်ထဲမှာနောက်ဆက်တွဲငရင်ငယ်တွေရှိနိုင်တယ်ဆိုတဲ့သတင်းတွေအပေါ်မှာလည်းသတိထားနေကြပါတယ်ဒီချိန်တွေကိုတော့မတ်ခွာညူကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မန္တလေးတိုင်းဒေသကြီးတွင်ကကဘာလက်ခီးတွေအများဆုံးလာရောက်လက်ပတ်လေးရှိကြတဲ့ပကံညာဦးဒေသကနှစ်ပေါင်း1000ကျော်ရှီဟောင်းမွေနှစ်ဇီရီပထိုးတွေရဲ့ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ပကံဒေသကဝါရင်ခီးသွားအလန်ညွန်ဦးစော်ဝင်းချိုကအခုလိုပြောပြပါတယ
်ရွှေစည်းကုံနဲ့အာနန္ဒာကတော့ကံကောင်းတယ်ဟိုလောကဒီပါလောက်ပျက်စီးမှုမရှိဘူးဖရာကြီးတွေကတော့ဇူလာမနီဖိတိုက်သွားတယ်ပေါ့သမယန်ကြီးကလည်း1975တုန်းကတော့မဖြစ်ခဲ့ဘူးဒီတစ်ခါကျတော့သူလည်းအဲကြောင်းနေပါလေဖြစ်သွားတယ်
အခုတစ်ခါငလင်မှာဇီရီပထိုးတော်တွေပျက်စီးရတဲ့အဓိကအကြောင်းရင်းကိုတော့ဦးစော်ဝင်းချိုကအခုလိုရှင်းပြပါဗျာ
။အဓိကကတော့ကျွန်တော်တို့က1985ခုနှစ်ငလင်ဖြစ်တယ်လေ။အဲ့ဒီငလင်ပြီးတဲ့နောက်မှာခုနကတော့ပြောတဲ့ဒီအင်္ဂရီပေါ့နော်။ဒီအင်္ဂရီတွေအုတ်ကြီးအဲ့ဒါတွေနဲ့အစားထိုးပြီးတော့ဒီဆောက်ခဲ့တယ်ပေါ့။ဒီတစ်ခါငလင်ပြန်လှုပ်တဲ့အခါကျတော့ကျွန်တော်တို့သွားသတိထားမိတာကအဲ့ဒီအစ်စ်ပြန်လဲဒီဆောက်ထားတဲ့အပိုင်းတွေကဖြတ်ကြပြီးတော့အဲ့ဒီဖြတ်ကြတဲ့အပိုင်းတွေကနေပြီးတော့အောက်မှာရှိနေတဲ့ရှိအောင်အမွေနဲ့ပဲပြောပါတော့နော်မပြမရှိအဲ့ဒီဟာတွေကိုတိုက်စားသွားတာဆိုလိုရတဲ့ဘောကအစ်တို့ရနေအဟောင်းတွေကိုဆွဲခေါ်သွားတယ်ပေါ့ဗျာအဲ့ဒါကြောင့်ဒါရန်ဟိုနှမျိုးကိုကောင်းတယ်နှမျိုးကိုကောင်းတယ်ချစ်လာပိုင်းကိုလာပိုင်းကဟိုပကံကမိုးရပြီအခုအချို့ဖရားတွေကအပေါ်ကနေအเจ้าနေဖြစ်သွားတယ်အเจ้าနေဖြစ်တာအဲ့ဒီကောင်က မိုးတွေမှာဖြစ်တဲ့ဆိုတော့မိုးကရွာလို့ရှိရင်အဲ့ဒီမိုးတွေအကြောင်းတွေကဝင်မှာအကြောင်းတွေကဝင်ပြီးရင်ဟလာဟိုနိုင်ရပကြီးတွေလည်းပျက်စီးသွားနိုင်တယ်အဲ့ဒါကအရေးကြီးဆုံးကျွန်တော်တို့လှုပ်ဆောင်ရမယ့်အချက်
ဇေရီပထိုးတွေပြိုကျသွားခဲ့တဲ့ရှီဟောင်းအုတ်နိုင်ရန်တွေကိုရှင်းလင်းနေတဲ့အချိန်ဒီပေါ်မှာပြည်သူအများကတာမန်အုတ်ကျိုးအုတ်ပဲ့တွေကိုပစ်လိုက်တယ်လို့စုပုံလှုပ်ပစ်လိုက်မှာကိုလည်းစိုးရိမ်နေကြတာပါ။ဒါနဲ့ပတ်သက်လို့တော့ရှင်းလင်းနေတဲ့အချိန်ဒီကိုကိုယ်တိုင်သွားကြည့်ထားတဲ့ဦးဇော်ဝင်းချိုကသူမြင်ခဲ့ရတဲ့အတိုင်းအခုလိုပြောပြပါတယ
်။အမိုက်တောင်းတဲ့ဟိုအမိုက်တွေထဲတဲ့ပုံစံမျိုးတော့မဟုတ်ပါဘူး။ကျွန်တော်ပြီးတော့တော့သူတို့ရှီဟောင်းကသူတို့တာဝန်ရှိတဲ့သူတွေအတတိတင်ကရှင်တွေလည်းသူတို့အနာမှာရှိပါတယ်။မနေ့ကဟိုသမဒ ాయి ဦးထင်းကျော်ကလည်းဒီဒီစီရှင်းတဲ့အခါမှာဟိုရှေးဟောင်းတွေပါလေပါလာနိုင်တဲ့ပုံစံမျိုးကိုပြူဆိုင်ဖို့ပေါ့ဒါပေမဲ့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီ1975တုန်းကဟိုရှေးဟောင်းတော်တော်များများကကျွန်တော်တို့ပါသွားပြီးကပေါ့နော်အဲ့ဒီကလေးကကျွန်တော်တို့ဌာပနာလေးပြန်လုပ်တာလေးရှိတယ်တိတ်ထားတာလေးရှိတယ်အခုကတော့ဟိုကျွန်တော်ထင်တယ်တိတ်ပြီးတော့ဟိုတံပိုးကြီးလာတဲ့ရှေးဟောင်းပစ္စည်းတွေကတော့တိတ်မပါနိုင်တော့ဘူးလို့ထင်တယ်အဲဒါပေမဲ့ခုနကပြောဆိုရှင်ကွင်းလက်ရလိုဟာမျိုးတွေတော့ရှိတာပေါ့နော်ဒါတွေကလည်းတကယ်တော့တံပိုးရှိတာပဲဟိုနားလည်းတူတူနဲ့တန်ရှေးလုံးတဲ့လူနဲ့တွားပြီးလုံးနေတာပါအဲ့ဒါတော့ကျွန်တော်သိပါတယ်ဟုတ်ဟုတ်
မြန်မာနိုင်ငံအလဲပိုင်းမှာ1985ခုနှစ်ကတကြိမ်2003ခုနှစ်ကတကြိမ်နဲ့အခု2016ခုနှစ်မှာလည်းတကြိမ်ငလင်တန်းကိုခန်းစားခဲ့ကြရတာပါဒီငလင်3ကြိမ်လုံးမှာကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့တောင်တွင်းကြီးမြို့ပလဲစာပေမိသားစုဝင်တဦးဖြစ်သူဒေါ်သင်းသင်းခိုင်ကသူ့ရဲ့ငလင်အတွေ့အကြုံကိုအခုလိုပြောပြပါဗျာအမေဟို
အိမ်တွင်းကအဲကန်းတွေကနေအိမ်ပြင်မဲ့ကိုယောက်ျားလေးလေးယောက်လောက်ခေါ်ပြီးတော့ထုတ်တဲ့အချိန်ဆိုနည်းနည်းကြာတယ်။အဲ့ကြာတဲ့အိမ်ရှိရောက်တဲ့အချိန်ကိုအဲ့ကားကြီးကလှုပ်တော့ကားကြီးကဒီမှန်ဆိုရင်6တောက်4ဘက်ဆိုရင်လေလှုပ်တာငင်းရမဲ့ဟာမလား6တောက်3ဘက်တို့20တို့ဆိုရင်4ဘက်ကငင်းရမှာအဲ့ကားကြီးအဲ့လိုလှုပ်နေဟာ
2003ခုနှစ်တုန်းကလည်းပြင်းအား6.8အဆင့်နဲ့ပဲငလင်လှုပ်ခဲ့တာဖြစ်ပြီးတောင်တွင်းကြီးမြို့နယ်10မိုင်အကွာဂုံညင်းတန်းရွာအနီးမှာဗဟိုပြုလှုပ်ခဲ့တာကြောင့်တောင်တွင်းကြီးမြို့ဟာငလင်တန်းကိုပိုခံစားခဲ့ကြရပြီးလူနှစ်ဦးလည်းသေဆုံးခဲ့ရတယ်လို့ဒေါ်တင်တင်ခိုင်ကပြောပါတယ
်2003တုန်းကဆိုလို့ရှိရင်အဲပေကျွန်းဆိုတဲ့ရွာပေါ့အဲဂုံမင်းနဲ့နီးရပေါ့ဟိုဗဟိုပြုရဲ့နေရာနဲ့နီးဆုံးပေါ့အဲနေရာဆိုလို့ရှိရင်လူကသွားပြီးတော့သူကနွားသိမ်းလိုက်တဲ့အချိန်မှာငြင်းကြီးကအဲ့ဒီတော့အကြောင်းကြီးဖြစ်ပြီးတော့လူကအဲ့ငြင်းကြီးကိုရောက်သွားတဲ့အချိန်မှာနွားကျိုးကိုကန်ထားတဲ့အတွက်ပြင်မလားနွားပြန်ယုံလိုက်လို့မသိတာမျိုးတွေကမြေကြီးတွေလို့မြေမျိုးလိုပေါ့ဟဲ့ငါတို့ငယ်ငယ်တော့ကြောက်ပြီးအဲ့လိုမျိုးဖြစ်တာ
မိုးလေဝသနဲ့ဘူမိဗေဒပညာရှင်တွေကငလင်ကြီးတွေဟာနှစ်40ဝန်းကျင်မှာတစ်ကြိမ်လှုပ်လေရှိတယ်ဆိုပေမဲ့ပြင်းအား6.8အဆင့်ရှိတဲ့ငလင်ဟာ2002ခုနှစ်ကနေရေတွက်ရင်အခုနှစ်ပေါင်း14နှစ်အတွင်းမှာတကြောပြန်လှုပ်ခဲ့တာဖြစ်ပါတယ်
မခွန်ကြီးပြောပြသွားတာဖြစ်ပါတယ်ဂုရုခါတော့အမေရိကန်နိုင်ငံကြီးနဲ့ဆိုင်တဲ့တဲ့ရင်ကိုအလဲပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲကျင်းပဖို့နှစ်လခွဲလောက်ပဲလိုတော့တဲ့အချိန်မှာဒီမိုကရက်တစ်နဲ့ရီပူဘလစ်ကန်ကိုယ်စားလှယ်လောင်းတွေဟာလူနည်းစုတွေရဲ့ထောက်ခံမှုတွေရဖို့အတွက်ကြိုးစားနေကြပါတယ်ရီပူဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကတော့ဟီလရီကလင်တန်ကိုအများစုထောက်ခံမှုပေးနေတဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေအနေနဲ့သူမကိုစန့်ကျင်ပြီးသူ့ဘက်ကိုပပြောင်းလာအောင်စီယုံလုံဆောင်နေပါတယ်အထောက်ထားအခိုင်အလုံးမရှိတဲ့လက်တင်အမေရိကန်နယ်ပွား Hispanic ရွှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်တဲ့သူ့ရဲ့ရည်ရည်ချက်ကိုလည်းပြောပြောင်းလာပြီးသူတို့အားလုံးကိုလည်းပြန်ပို့မှာမဟုတ်ဘူးလို့ Trump ကပြောပါတယ် VOA သတင်းတောက် Latisa Hope ရဲ့သတင်းလောကိုရှားဖောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေပညာရေးနဲ့အလုပ်ကိုင်ပုံမရရှိအောင်လှုံ့ဆော်ပေးသွားမယ်လို့ပြီးခဲ့တဲ့တပတ်က Republican သမ္မတလောင်း Donald Trump ကကတိပေးပြောဆိုလိုက်သလိုသူတို့အများစုနေထိုင်တဲ့မြို့ကြီးတွေမှာလည်းပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုံ့ဆော်ပေးသွားမယ်လို့လည်းပြောဆိုလိုက်ပါတယ်။ Democratic Party ဟာ American ပြည်ထောင်စုမှာရှိတဲ့လူနည်းစုတွေရဲ့အရေးကိုကောင်းမွန်စွာမဆောင်ရွက်ပေးနိုင်ခဲ့ဘူးဆိုပြီးတော့လည်းဂျာတာပရေးနဲ့ New Hampshire ပြည်နယ် Manchester မှာပြုလုပ်တဲ့စုဝေးပွဲအတွင်းမှာ Mr. Trump ကပြစ်တင်ဝေဖန်လိုက်ပါတယ်
။ This is the year that the people who have been betrayed by democratic
ဒီနေ့ဟာတန်းနဲ့ချီတဲ့ African နယ်ပွား American နိုင်ငံသားတွေနဲ့ Latin American နယ်ပွား American နိုင်ငံသားတွေအပါအဝင် Democratic မူဝါဒတွေရဲ့ပြစ်ပယ်ခြင်းလစ်လျူရှုခြင်းခံနေရတဲ့ပြည်သူတွေအနေနဲ့သူတို့ပေါ်မှာထပ်ခါဝတ်တရားပြတ်ခွက်ခဲ့တဲ့နိုင်ငံရေးသမားတွေကိုညှင်းပယ်ရမယ်နှစ်တစ်နှစ်ဖြစ်ပါတယ
်လူနည်းစုမဲဆန္ဒရှင်အများစုဟာ Mr. Trump ကိုစန့်ကျင်ကြပေမဲ့လည်းတချို့ကတော့သူ့ကိုထောက်ခံမှုပေးကျင်ကြပါတယ
် Because we need jobs
ကျွန်တော်တို့ဟာအလုပ်ကိုင်တွေလိုအပ်တယ်ဒီနိုင်ငံမှာနေထိုင်တဲ့လူမဲမိသားစုတွေရဲ့တစ်နှစ်ဝင်ငွေဟာဒေါ်လာ9000ထက်နည်းပါတယ်မြို့ပြစင်ကြေဖုံးရက်တွေမှာနေထိုင်ကြတဲ့ African နယ်ပွား American နိုင်ငံသား90အရာခိုင်နှုန်းကျော်ဟာအလုပ်လက်မဲ့ဖြစ်နေကြတယ်ဆိုတာမှန်ပါတယ်ကျွန်တော်တို့အားလုံးတော့မဟုတ်ပါဘူးလူမဲတွေအားလုံးကိုသူပြောနေတာမဟုတ်ပေမဲ့ ျွန်တော်တို့တွေဟာရာဂိုင်းလုံးတော်တော်များများအဆင်မပြေကြပါဘူး
Republican သမ္မတလောင်းဒေါ်နာထရမ့်ဟာလက်တင်အမေရိကန်နယ်ပယ်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုတွေရဖို့လဲစူးစမ်းနေပါတယ်အမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနယ်စပ်ကြားအုတ်နယ်ရန်တိုင်းတည်ဆောက်မယ်ဆိုတာကိုသူတန်တိတ်ထန်ချထားတဲ့အတိုင်းဆက်လုပ်သွားမှာဖြစ်ပေမဲ့တန်းနဲ့ချီတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုပြန်ပို့မယ်ဆိုတဲ့အစိုးပိုင်းသူ့ရဲ့ပြောဆိုမှုကိုတော့ပြန်ပြီးရုပ်သိမ်းလိုက်ပါတယ်မစ္စတာထရမ့်ဟာကလင်တန်ကိုအကြမ်းဖက်ဝါဒပူးပေါင်းထူထောင်သူနဲ့လူလိန်လူညာတယောက်လို့ခေါ်ဆိုခဲ့တယ်လို့အာဂဒီလိုက်စားတဲ့သူတယောက်လို့လည်းဆွဆွဲပြောဆိုလိုက်ပါတယ်
Access and favors were sold
အခွင့်အရေးနဲ့မျက်နှာသာရဖို့ငွေလက်ခံခဲ့တယ်ငွေပေးရင်အလုပ်ဖြစ်တယ်လို့ခေါ်တာပေါ့ Hillary Clinton လက်ထက်နိုင်ငံခြားရေးဌာနမှာတာဝန်ထမ်းဆောင်တော့က Clinton Foundation တောင်းမောရင်ဘေး Clinton ကိုငွေလှူခဲ့တဲ့သူတွေဟာအကြိမ်ကြိမ်မျက်နှာသာပေးခံရပါတယ
် Clinton ကတော့ Reno Nevada မှာပြောတဲ့သူမရဲ့မိန့်ခွန်းထဲမှာအသေးစားစီးပွားရေးလုပ်ငန်းတွေပုံမှန်များပြားလာအောင်လှုပ်ဆောင်မဲ့ကိစ္စကိုထက်သွင်းပြောဆိုသွားမယ်လို့စီစဉ်ထားပေမဲ့လည်းတကယ်တမ်းကျတော့လူနည်းစုတွေရဲ့ထောက်ခံမှုရအောင်စ조사နေတဲ့ Mr. Trump ကိုသူအာရုံစိုက်ပြီးပြောခဲ့ပါတယ
် In just this past week under the guise
ဟန်ဆောင်ပန်ဆောင်တဲ့အာဖရိကန်နယ်ပယ် American နိုင်ငံသားတွေစီကိုတွင်ကြောပြီးမရောက်လာခင်ပြီးခဲ့တဲ့တစ်ပတ်အထိ Trump ဟာလူဖြူပရိသတ်အများအပြားရှိမှာပဲလူမဲအတိုင်းဝိုင်းကိုတကယ့်ကိုရင့်သေးတဲ့စကားလုံးတွေနဲ့ပုတ်ခတ်ပြောဆိုခဲ့ပါတယ်။သူတို့တွေကိုစီးရဲနှုံချတဲ့သူတွေ၊ပညာမဲ့၊အိမ်ချေမဲ့၊အိမ်ရမဲ့သူတွေ၊ပိုင်ဆိုင်မှုမရှိတဲ့သူတွေ၊ဘသူမှမလုပ်ရတဲ့ရာဇဝမှုတွေကိုလည်းကျူးလွန်ရတဲ့သူတွေလို့သုံးနှုန်းခဲ့ပါတယ်။အခုလမ်းပေါ်မှာထွက်လျှောက်ကြည့်တနတ်နဲ့ပြစ်တက်ခရရနိုင်တယ်လို့လည်းသူကပြောပါတယ်
။မစ္စတာထရမ့်ဟာစင်ကျင်နှုံတရားမရှိတဲ့လူတစ်ယောက်ဖြစ်တယ်လို့နိုင်ငံရေးအကြတဲ့ကာလမှာလည်းသူ့ရဲ့ဥဆောင်မှုကိုမယုံကြည်ရဘူးလို့လည်းဒီမိုကရက်တစ်သမ္မတလောင်းဟီလရီကလင်တန်ကပြောပါတယ်ရှင်။
ရှားပေါင်ပြပြသွားတာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်နေကုန်ညနေ9:00နာရီတိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ကျွန်တော်တို့ VOA မြန်မာဘိုင်းကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်စံကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အဲဒီမှာထုတ်လွှင့်ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုနိုင်သလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ဒါပြင်ကျွန်တော်တို့ရဲ့ VOA Facebook ဆာမျက်နှာကနေလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့ရုပ်သံအစီအစဉ်တွေကိုကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
တူရကီနိုင်ငံတောင်ပိုင်းကစစ်စောမြို့မှာဒီကနေ့ကားဘုံတစ်လုံးပေါက်ကွဲတာကြောင့်ရဲတပ်ဖွဲ့ဝင်၁၁ယောက်ထဲမှနေသေဆုံးပြီးတခြားလူအများအပြားဒဏ်ရာသွားတယ်လို့စစ်ရုံးတာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့စစ်စေးဂိတ်ကူးလို့ယူဆတဲ့အခင်းဖြစ်နေရမှာပေါက်ကွဲမှုဖြစ်ပြီးတဲ့နောက်မိဂိုလုံးကြီးတက်နေတာကိုဒေသတွင်းရုပ်သံသတင်းဌာနတွေကထုတ်လွှင့်ပြသပါတယ်။ဒီကနေ့ဒေသစံတော်ကြီးမနေ့၆နာရီခွဲပတ်ဝန်းကျင်မှာပေါက်ကွဲတာဖြစ်ပြီးတူရကီအာဏာပိုင်တွေဘက်ကဘလက်တုံပြန်မယ်လို့အခိုင်အမာပြောထားပါတယ်။အီတလီနိုင်ငံလည်းပိုင်းမှာဘိုလူနီကပြင်အားကြီးတဲ့ငလျင်ကြီးလှုပ်သွားပြီးတဲ့နောက်အမာထရီချေမြို့မှာတောက်ကြနေကအားပြင်းနဲ့နောက်ဆက်တွဲငလင်ငယ်နှစ်ခုထပ်လုပ်ပါတယ်။အဲဒီနောက်ဆက်တွဲငလင်ငယ်တွေဟာပြင်းအား 4.3 နဲ့ 4.9 ရှိတာကြောင့်အဆောက်အုံတွေပိုပြီးပျက်စီးသလိုမိခိုးတွေထွက်တဲ့အတွက်လည်းမြို့ကန်တွေပိုကြောက်လန့်နေကြပါတယ်။ဆိုမလီယာနိုင်ငံမိုဂါဒီရှုမြို့တော်ကပင်လယ်ကမ်းခြေမှာဖွင့်ထားတဲ့စားတောက်ဆိုင်တစ်ခုကိုသဏ္ဍာန်သမားတွေကဝင်တိုက်ပြီးသိမ်းထားတာအဆုံးသတ်သွားပြီလို့ဆိုမလီလူမျိုးရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အဲဒီဖြစ်ရမှာသဏ္ဍာန်သမား2ဦးသေဆုံးပြီးတခြားလူ9ယောက်ထက်မနည်းလည်းသေဆုံးသွားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားဝန်ကြီးဆာဂီလာဗ်ရော့ဖ်တို့ဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံပြီးဆီးရီးယားတိုက်ခိုက်မှုတွေအဆုံးသတ်နိုင်ဖို့အတွက်ညီညာရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးစပြီးဆွေးနွေးနေကြပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းညင်ညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလီမန်သာရဝလီဖြစ်ပါတယ်။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလို့မီတာ16 19နဲ့25တို့ကနေတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းသူပဲကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.